ထောက်တော့ရခုနှစ်ဆက်ကိုခုနှစ်ကိုကူပြောင်းခဲ့တဲ့ဒီနေ့2021မှာနိုင်ငံတော်သမ္မတပါဝင်နိုင်ငံကြီးခဲတွေကနှစ်တကူနှုတ်ခွန်းဆက်စကားပြောကြားခဲ့ရမှာအားလုံးနှိပါကငင်းချင်းရရှိဖို့မျှော်လင့်ကြောင်းနဲ့ငင်းချင်းရရှိဖို့ကြိုးစားတော့မှာဖြစ်တဲ့အကြောင်းကိုထည့်သွင်းပြောကြားခဲ့ကြပါတယ်။လက်ရှိငင်းချင်းအလားအလာနဲ့ပတ်သက်ပြီးတော့ဖီယိုမြန်မာပိုင်းသတင်းတော်ကိုမိုးစောကအခုလိုတင်ဆက် ီနှစ်ကိုငင်းကြဲရေးနှစ်ဖြစ်မျှော်မှန်းခဲ့တယ်လို့မြန်မာနှစ်သက်ကူအခါသမယမှာလည်းနိုင်ငံခေါင်းဆောင်တွေကငင်းကြဲရေးရရှိဖို့ကိုနှစ်သက်ကူစုတောင်းစကားတွေမှာအလေးထားထည့်သွင်းပြောကြားခဲ့ကြပါတယ်။နိုင်ငံတော်သမ္မတဦးထင်ကျော်ရဲ့နှစ်သက်ကူနှုတ်ခွန်းဆက်စုတောင်းစကားမှာငင်းကြဲရေးနဲ့ပတ်သက်ပြီးအခုလိုထည့်သွင်းပြောဆိုပါတယ်
။ငင်းကြဲရေးအတွက်နိုင်ငံတော်ကကြိုးပမ်းနေတဲ့အချိန်မှာဒီနိုင်ငံရေးဖြစ်စဉ်ကြီးအတွက်ပြည်သူတွေကစည်ရနာနဲ့ထက်ဝင်လူတန်းငွေတန်ထောင်ပေါင်းများစွာကိုလက်ခံရရှိခဲ့ပါတယ်။ဒါဟာဆစ်ဆက်ရမယ့်ခရီးအတွက်အားရပေါ်ရာဖြစ်ပါတယ်။ပြည်သူတွေအလူဟာဘာကိုပြတာလဲဆိုရင်ပြည်သူတွေဟာငြိမ်းချမ်းရဖို့ဘယ်လောက်ဆာလောင်မှုတည်နေကြတယ်။ငြိမ်းချမ်းတဲ့ဘဝကိုဘယ်လောက်လိုချင်နေကြတယ်။ငြိမ်းချမ်းရင်ဖြစ်စင်မှာနိုင်ငံတော်ရဲ့အတိုင်းအမြံပုဂ္ဂိုလ်ဦးဆောင်ပြီးလူတို့လူတန်းစားအဖွဲ့အစည်းအသီးသီးနဲ့ဆွေးနွေးညှိနှိုင်းအပြေရှာနေကြတဲ့အပေါ်မှာဘယ်လောက်ယုံကြည်အားထားမှုရှိတယ်ဆိုတာကိုပြသနေတာပဲဖြစ်ပါလေ။ဒါကြောင့်လေဒီနှစ်တွင်းမှာပြည်သူတွေအတွက်ဝမ်းမြောက်ဖွယ်ရရလကောင်းများရရှိနိုင်မယ်လို့မျှော်လင့်မိပါတယ်
။ဒုတိယသမ္မတဦးမြင့်စွေပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌရဲ့နှုတ်ခွန်းဆက်စကားမှာလည်းငင်းကြဲရေးကိစ္စရပ်တွေကိုအလေးထားထည့်သွင်းပြောဆိုခဲ့တယ်လို့တမရကာကွယ်ရေးဦးစီးချုပ်ကလည်းတိုင်းပြည်ငင်းချမ်းမှတိုးတက်မှဖြစ်ကြောင်းပြောဆိုပြီးငင်းချမ်းရေးရရှိအောင်ကြိုးစားဖို့စုတောင်းစကားပြောဆိုထားပါတယ်။လက်ရှိမြန်မာနိုင်ငံရဲ့ငင်းချမ်းရေးအလားအလာပေါ်မှာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ကရင်မျိုးသားအစည်းအရုံး KNU ဒုဥက္ကဋ္ဌဘရိုစောကွယ်ထူးဝင်းကအခုလိုတုံ့သက်ပြောဆိုပါတယ်
။ဒီငင်းချမ်းရေးကိုနိုင်ငံလုံးကပြောနေကြတယ်ဗျာ။ဒီလိုငင်းချမ်းတိစောက်တဲ့နေရာမှာနားလည်မှုရှိဖို့အကျဉ်းလာလေးကြမှုရှိဖို့တော့လိုအပ်တယ်မြင်ပါတယ်။အထူးသဖြင့်ကျွန်တော်နိုင်ငံမှာဆိုလို့ရှိရင်အပြစ်ခတ်တွေဖြစ်ရတဲ့အကြောင်းကြီးကမတူပွဲပြမှုတွေအပြစ်မှတ်ပြီးမှလေးကြမှုမရှိတဲ့အပေါ်ဖြစ်လာတဲ့အခါအပြစ်ခတ်ရဆင်းရဲဆိုတာကငင်းချမ်းရရတယ်လို့ပြောလို့မရဘူးပေါ့နော်။ဒီလိုတူဝါမှာပုံပြင်တော့ကမှုကျင်းတဲ့အသက်ရှင်နေတယ်ရရှိဖို့တော့လေရေးကြည့်တဲ့အတွက်အကုန်လုံးအကောင်ရှိမှာသူတို့ကနိုင်ငံတော်မှာတာဝန်ယူတဲ့အစိုးရတွေနိုင်ငံတော်လုံခြုံရေးကြီးစီလေတဲ့အကမ္မတော်တို့ဒီမျိုးသားအကျိုးပေးဆောင်ရွက်တဲ့နိုင်ငံလုံးရဲ့အဖွဲ့အစည်းတွေတောင်းအများရှိပါပဲ
NCA ကိုလက်မှတ်မရေးထိုးသေးတဲ့မြန်မာသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCA ရဲ့အဖွဲ့ဝင်ဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ရဲ့ဒုဥက္ကဋ္ဌနိုင်ဟန်သားကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်သူ UNFCA ဖွဲ့နဲ့ရှိတိုင်းတာတော့ဒီသူတင်ထားတဲ့အချက်ကိုချက်ပေါ်မှာဒီမူရလက်ခံတာပြီဆိုတော့လည်းနည်းနည်းနှိစ္စလာတော့ပေါ့ဗျာနော်ဒါပေမဲ့တစ်ဖက်ကပြန်ကြည့်ရင်ဘွားဘွားကနေပြီးတော့မှကမကတာပြီးတဲ့အင်အားစုတစ်ခုဒီဆောက်ထားပြီလေသူတို့ကတော့ DNCA line ကိုမလက်မခံဘူးလို့ပြောတယ်အဲသူတို့ကဘယ်လိုစစ်ကြည့်နိုင်မလဲဒီပုံမှန်နဲ့မြိုင်စကားပြောတယ်ဗျာအဲသူတို့ရဲ့ညှိနှိုင်းမှုမပြေရင်သူတို့နိုင်ငံကတော့မအေးချမ်းနိုင်ဘူးလို့ဆိုမြင်တယ်
UNFC အဖွဲ့ဝင်ခုနှစ်ဖွဲ့မှာ၅ဖွဲ့က NCA ကိုလက်မှတ်ရေးထိုးမဲ့အလားအလာရှိနေပြီးကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ကတော့ဝမိုင်းလားအပါဝင်ဖြစ်တဲ့တရုတ်နယ်စပ်အခြေစိုက်အဖွဲ့တွေနဲ့ပူးပေါင်းပြီး NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမဲ့အလားအလာရှိနေတာဖြစ်ပါလေ။ငြိမ်းချမ်းရေးရရှိဖို့အတွက်လိုအပ်ချက်ကိုနိုင်ဟန်သားကအခုလိုဆက်လက်ပြီးပြောဆိုပါတယ
်။ငြိမ်းချမ်းရေးဆွေးနွေးပွဲမှာအလုံးဒီဒီလေလေနဲ့ညှိနှိုင်းနိုင်ဖို့ဆိုတဲ့နေရာမှာတစ်ချက်ကတော့ NCA လက်မှတ်ထိုးမှပါဝင်ဖြစ်ပြုမယ်ဆိုတဲ့ကိစ္စလေအဲဒီကိစ္စကိုတော့နည်းနည်းသက်ဆိုင်ရာခေါင်းဆောင်တွေနေနဲ့ပြန်လည်သုံးသပ်ဖို့တော့လိုမယ်တချို့အင်အားစုတွေကပေါ့ဗျာနော် NCA ကတချို့ကိစ္စတွေအချက်လက်တွေပေါ်မှာမကြည်လည်မှုရှိနေသေးတယ်ဆိုတော့သူတို့ကလည်းဒီ NCA မထိုးရင်လည်းကဲနှစ်ဖက်ထိုးစစ်တွေရတာလာပါဒီစနေကမအားလုံးပါဝင်ဆွေးနွေးကြပါအဲ့လိုလမ်းဖြည့်ပေးနိုင်ရင်ဒါတော့ပို့ပြီးတော့နှိစ္စတာပေါ့ဗျာနော
်ပြီးခဲ့တဲ့အပတ်တွင်ကတော့ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမဲ့အဖွဲ့ခုနှစ်ဖွဲ့ဟာဝတ်တပ်ဖွဲ့ဌာနချုပ်ပန်ဆန်းမှာအစည်းအဝေးကျင်းပခဲ့ပြီးမကြခင်မှာအဖြေတစ်ခုခုရရှိလာနိုင်ကြောင်းလည်းမြမအကြီးလေးလာတုံသက်သူဦးမောင်ဆိုးကပြောပါတယ်
ဒီနိုင်နိုင်မဲ့အနေအထားမျိုးရှိမယ်ထင်ပါတယ်အော်ဒီဒီအနေမှာပဲသူတို့ဆုံးဖြတ်ချက်ချင်းနည်းနည်းဒီထွက်လာလို့မနေတူရဲ့ဆိုဒီနေ့ကဝါနှစ်ပတ်လည်နေလေနောက်အစီအရတည့်ရလို့ပြီးတော့နားခါပြီးတော့ဝါနှစ်ပတ်လည်နေပြီးမှဆက်လုပ်လိမ့်မယ်နဲ့တူတယ်အဲညီနိုင်ရေးဖွဲ့ထွက်လာရင်တော့သူတို့ဆက်ညီနိုင်မယ်ဆိုတော့တော့ဖော်ပြကြမယ်ထင်ပါတယ်ဘလို့ပေးယူလို့ကြမလဲဘယ်ဘက်ကဘယ်လောက်ရှော့မလဲဆိုတာပေါ့အဲ့ပုံမှာပဲမူတည်မှာပါ
မြန်မာနိုင်ငံမှာတရင်သာလက်နက်ကိုင်အဖွဲ့21ဖွဲ့ရှိနေပြီး2015ခုနှစ်မှာအဖွဲ့7ဖွဲ့က NCA အပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ်ခင်ဗျာ